လာညနေခင်းမှာသွားတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရင်းမြစ်နိုင်ငံပြည်ပခတ်ကိုညင်းချင်းချင်းရေးရှည်ဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲကြဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကပထမဆုံးအဖြစ်ရှစ်လလယ်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတည်ငြိမ်ထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်
းကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ကဆင့်လိုက်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှု
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်အဖွဲ့ဒီကနေ့တွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းတဲ့အကြောင်းရခိုင်ပြည်နယ်ရန်ပင်းမြို့နယ်ကြောက်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တဲ့အပေါ်ပြန်လည်စီစစ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ကပြောပြပေးပါအောင်ရှင်။
ရမင်းငမှာ၃နှစ်ကျော်ကြာတိုက်ခိုက်မှုတွေကိုငင်းငင်းချင်းချင်းနဲ့ရေရှည်ဖြေရှင်းနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဒုက္ခဆွေရဲ့ဆွေရနိုင်ငံကငင်းငင်းဆွေးနွေးပွဲအတွက်အားလုံးကအပြစ်ခတ်ရစဲပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းနဲ့ရပ်ပေါင်း30အချိန်ရမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်တာပါ။တဆိုင်သူတွေအားလုံးအပြစ်ခတ်ရစဲပြီးကုလသမဂ္ဂဒုက္ခဆွေမာတင်ဂရစ်ဖစ်နဲ့တွေ့ဆုံမှုမနေ့ကဝါရှင်တန်မှာဝန်ကြီးမက်တစ်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကုလသမဂ္ဂဒုက္ခဆွေရဲ့လုပ်ငန်းတွေကိုအားပေးရဖို့နဲ့ငင်းငယ်ဆွေးနွေးပွဲတွေကိုဥတီစေဖို့အပြစ်ခတ်ရစဲရေးလဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ဒီမနေ့ကမှကြုံတွေ့နေရတဲ့ပြစ်ခတ်တွေကိုဖြေရှင်းနိုင်မှုနေဆက်ဒေသတွေမှာစစ်မဲ့ဇုံတွေဖန်တီးနိုင်မှုလက်နက်ကြီးကိုနိုင်ငံတကာရဲ့ကြီးကြပ်မှုအောက်မှာထားရှိနိုင်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်အောင်ရှေ့လာတဲ့တတိယနိုင်ငံတစ်ခုခုမှာကုလသမဂ္ဂဒုက္ခဆွေရဲ့ဆွေးနွေးမှုတွေမဲ့အစီအစဉ်မှာပါဝင်ရဖို့လဲဝန်ကြီးပွန်ပီယိုကတိုက်တွန်းပြောဆိုထားပါတယ်
ပါကစ္စတန်ဥပဒေအရတည်ထံအပြစ်ပေးနိုင်တဲ့အစ္စလမ်ဘာသာအပေါ်စော်ကားမှုဆွဲခြင်းနဲ့ခရစ်ယာန်အမျိုးသမီးတအုပ်အပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပေးဖြတ်လိုက်ပါတယ်ထူးထူးခြားခြားအခုလိုတရားစီရင်လိုက်တဲ့အပေါ်အစ္စလမ်ဘာသာရေးပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေဖြစ်လာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်ဒီစင်ချက်ဟာဆိုရင်အကျိုးသင့်အကြောင်းသင့်တန်တရားရှိစရာအထောက်အထားတွေတင်ပြဖို့လုံးဝပြတ်ကက်ခဲ့တာလို့အေရှာဘီဘီရဲ့အမှုအပေါ်တရားရုံးချုပ်ကစီရင်ချက်ချခဲ့တာပါ2009ခုနှစ်မှာပထမဆုံးဖမ်းခံခဲ့ပြီးခဲ့ချိန်ကလေးကထောင်ချခံထားတဲ့ဘီဘီကတော့သူကြားခဲ့တာကိုမယုံနိုင်အောင်ဖြစ်ရကြောင်းနဲ့တကယ်ပဲထောင်ကနေလွတ်ပေးမှလားဆိုပြီးတရားရုံးချုပ်တရားစီရင်ချက်အပြီးထောင်ထဲကနေ AFP ကိုတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်အစ္စလာမ်ရဲ့အဖွဲ့အစည်းအများအပြားကတော့တရားရုံးချုပ်တရားစီရင်ချက်ကိုပေးချပါတယ်ဒီထဲကတဖွဲ့ဖြစ်တဲ့ပါကစ္စတန်ကာကွယ်ရေးကောင်စီကတော့သူတို့နီးသူတို့ဟန်နဲ့ဖြေရှင်းမယ်လို့ကြေညာပါတယ်အစ္စလာမ်ဘာသာရေးကိုစော်ကားသူဘီဘီကိုအခွင့်အရေးရတာနဲ့နေရာမရွေတပ်ပစ်ဖို့မီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာပြောဆိုထားတာပါမြို့တော်အစ္စလာမဘတ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်တရားရုံးချုပ်နဲ့တခြားအရေးကြီးနေရာတွေကိုကာကွယ်ဖို့ပြည်သူစစ်တပ်ဖွဲ့တွေကိုလည်းချထားပါတယ်။ကြီးညာချက်ထွက်လာပြီးမှတော့တရားသူကြီးတွေအတွက်ကိုလည်းလုံခြုံရေးကိုထပ်ပြီးအားဖြည့်ထားပါတယ်ရှင်
။အမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့မှာပြီးခဲ့တဲ့စနေနေ့ကသနသမားတူလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးခဲ့ရတဲ့ Tree of Life ဂျူပီယာကျောင်းကိုသမ္မတကတော်မယ်လနီယာနဲ့သူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ဟာ COE ခီးစဉ်တွေပြန်လည်စတင်လိုက်ပါတယ်။သမရနဲ့သမရကတော်တို့မနေ့တုန်းကဂျူပီယာရောင်းကိုတွားရောက်ရမှာတော့ဂျူဘာသာဝင်တမက်ဖြစ်သူဂျယ်ရက်ကိုရှနာနဲ့အတူလက်ထပ်ပြီးနောက်ဂျူဘာသာကိုကူးပြောင်းခဲ့တဲ့တမိဖြစ်သူအီဗန်ကာထရမ့်တို့လည်းလိုက်ပါသွားခဲ့ကြတာပါသမရနဲ့သမရကတော်တို့ကတော့တေဆုံသွားသူ၁၁ယောက်ကိုအောက်မေကွန်ပျူတာအနေနဲ့ဖျားเจ้าအပြင်ဘက်ကဂျူဘာသာဝင်တွေထွက်မြတ်ထားတဲ့ဒေးဗစ်ဂျေ၁၁ခုမှ ဂျူဘာသာရေးထုံးနှံအစဉ်လာရကြောက်တုံး၁၁ခုကိုတစ်ခုချင်းစီတင်ပေးခဲ့ကြပါတယ်။သမ္မတထရန့်လာတာမသင့်တော်ဘူးလို့ကန့်ကွက်ကြသူတချို့ကလည်းဖျားကြောင်းအနီးစုဝေးဆန္ဒပြခဲ့ကြတာပါ။လူပြူကြီးစိုးရေးဝါဒီအမျိုးသားရေးဝါဒီတွေကိုအခိုင်အမာဆန့်ကျင်ရှုတ်ချမှုတွေမလုံးမချင်းပစ်စပတ်မျိုးကဂျူဖျားကြောင်းကိုမလာသင့်ဘူးဆိုပြီးဆန္ဒပြသူတွေအပြင်နိုင်ငံရေးသမားတချို့နဲ့ဂျူဘာသာဝင်ခေါင်းဆောင်တချို့ကလည်းပြောဆိုထားကြပါတယ်။ပြစ်ခတ်မှုတွင်တည်ဆုံးသူ၁၁ယောက်ထဲကတယောက်ကိုတော့ပထမဆုံးအဖြစ်နဲ့မနေ့တုန်းကပဲတကြိုခဲ့ကြပါတယ်။
နေရရင်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်သူတွေကိုထွက်ခွာသွားစေတဲ့အကြောင်းချက်တွေကိုရှော့ချပြီးဒီပိုင်းနဲ့မှာပဲနေရရင်တွေကနေမဖြစ်မနေထွက်ခွာရသူတွေအတွေ့ဘေးကင်းလုံခြုံမှုရှိရှိနဲ့ဝန်ဆောင်မှုတွေရရှိရေးကမ္ဘာတဝန်းသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဟန်ဂရီနိုင်ငံတို့ဤသူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဩစတြီးယားကဒီကနေ့ဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းကုလသမဂ္ဂဥဆောင်မှုနဲ့ဆက်ဆက်ညှိနှိုင်းခဲ့ကြတဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဘေးကင်းလုံခြုံတည်ငြိမ်တဲ့ပုံမှန်ရွှေ့ပြောင်းအခြေချမှုဆိုင်ရာကမ္ဘာတဝန်းသဘောတူညီချက်ကိုအတည်ပြုဖို့လာမယ့်ဒီဇင်ဘာလအစောပိုင်းမော်ရိုကိုနိုင်ငံမှာနိုင်ငံကမ္ဘာတဝန်းစုစည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုအပေါ်ချင်းချောက်မှုဖြစ်နိုင်တယ်လို့တရားဝင်နဲ့တရားမဝင်ရွှေ့ပြောင်းမှုကြားခြားနာထားချက်ကိုလည်းမေးမိန်သွားစေနိုင်တဲ့အပေါ်ဩစတြီးယားအစိုးရဘက်ကစိုးရိမ်တဲ့အကြောင်းဝန်ကြီးချုပ်ဆီဗက်စတင်ကတ်စ်ကပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းအခြေချမှုကလူအခွင့်အရေးမဟုတ်သလိုလူအခွင့်အရေးအဖြစ်လည်းမလုပ်သင့်ဘူးလို့ဒုတိယဝန်ကြီးချုပ်ဟိန်းခရစ်စတန်ကလည်းပြောဆိုပါတယ်။ကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းအခြေချမှုသဘောတူညီချက်အပေါ်ဟန်ဂေရီနိုင်ငံကလည်းစိုးရိမ်ကြောင်းပြောဆိုထားတာပါ။ဒီသဘောတူညီချက်ဟာဆိုရင်အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင်ဘက်ဖြစ်တယ်လို့ပြောဆိုပြီးသဘောတူညီချက်မှာပါဝင်မှာမဟုတ်တဲ့အကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းကြေညာထားတာဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယူအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်ရှစ်လလယ်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကမနေ့တုန်းကပဲပြောဆိုလိုက်တာပ
ါ I think we can't stress enough that returns cannot be rushed or premature in the decision on whether or not for refugee
နေရပြည်အစီအစဉ်ကိုအရင်စလို့ဒါမှမဟုတ်အချိန်မတန်ခင်မစတင်တဲ့အကြောင်းနဲ့ပြန်တင်မပြန်တင်ဆိုတာနဲ့ပြန်မဲ့အချိန်ကိုလည်းဒုက္ခသည်ကိုယ်တိုင်ကဆုံးဖြတ်ခွင့်ရှိဖို့လိုလိုလားလားနဲ့ဖြစ်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ UNHCR အနေနဲ့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေပြန်နိုင်လောက်အောင်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုသွားပါတယ်ကမ်ပိနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထက်ဖြစ်ခဲ့တဲ့ပရိပခတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရှစ်လလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဆရစ်ဟက်တိုမနေ့တုန်းကပဲကြေညာခဲ့ကြတာပါ။နေရပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေနဲ့ကုလသမဂ္ဂကစိုးရိမ်မခင်းတဲ့သဘောထားတွေပြောဆိုနေပေမဲ့လည်းမြန်မာဆိုရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချက်တားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့နေရပြန်မဲ့သူတွေအတွက်နေရထိုင်ရေးရက်တည်ရေးအစအစပြင်ဆင်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကတော့ဒုက္ခသည်တွေနဲ့ဒီကနေ့ပဲတွားရောက်တွေ့ဆုံပြီးနေရပြန်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လည်းရှင်းလင်းပြောဆိုခဲ့ကြပါတယ်။
အာဖဂန်ချီထန်ရာရှိတွေလိုက်ပါလာတဲ့စစ်တပ်ရဟတ်ရင်တစင်းဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအနောက်ပိုင်းဖရာပြည်နယ်တွင်ပြစ်ချခဲ့ပြီးရဟတ်ရင်ပေါ်မှာလိုက်ပါသွားတဲ့လူပေါင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်။အီရန်နယ်စပ်အနီးဟရတ်ပြည်နယ်အနီးကတောင်ထုထက်တဲ့အာနာဒါရာခရိုင်ကနေရဟတ်ရင်ပြန်တက်ပြီးမကြခင်မှာပဲပြစ်ချခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အာဖဂန်နစ္စတန်အနောက်ပိုင်းဆိုင်ရာဒုတိယတပ်မှုနဲ့ဖရာပြည်နယ်ကောင်စီအကြီးအကဲတို့ပါဝင်တဲ့အကြောင်းပြောခွင့်ရနာဆီယာမီဟီရီကအတည်ပြုပါတယ်။ရာသီဥတုဆိုးဝါးတာကြောင့်ရဟတ်ရင်ပြစ်ကျရတာလို့လည်းသူကပြောပါတယ်။အာဖဂန်စစ်တပ်ရဲ့ရဟတ်ရင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပြစ်ချခဲ့တာလို့တာလီဘန်ဘက်ကပြောဆိုပေမဲ့ ဒီအပေါ်တီးခြားအတည်ပြုချက်တော့မရှိပါဘူး။တီးခြားဖြစ်ရတဲ့ခုကတော့မြို့တော်ကာဘူးကအကြီးဆုံးထောင်ဘူးဝါမှာမနေ့အစောပိုင်းအသေးကံဘုံခွဲတက်ခတ်ခံရတာကြောင့်အနည်းဆုံး6ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေနဲ့တိုက်ခိုက်နေရတဲ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလဲအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကရှာရှာပါပါထုတ်ဖော်ပြောဆိုပါတယ်။ဒီနှစ်ဩဂုတ်နဲ့စက်တဘာလအတွင်းအာဖဂန်တပ်ဖွဲ့ဝင်1000ကျော်အကြာဆုံးရှိခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။
တောင်ဆူရန်တဘုံကောင်းစာရစ်မာချာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စစ်တမ်းသင်းမျိုးတော်ကိုပြန်ရောက်လာပါတယ်။ကာလာချာရှိနိုင်ငံရေးပြန်ပြတူးဖြစ်ခဲ့တဲ့သမရဆာဗာကီယာကမကထလုတ်စီစဉ်တဲ့အခမ်းအနားကိုတက်ရောက်ဖို့တဘုံကောင်းစာမာချာတောင်အာဖရိကနိုင်ငံကနေဒီနေ့ပဲဂျူဘားမျိုးတော်လေးစိတ်ကိုရောက်လာတာပါ။တောင်ဆူရန်နိုင်ငံက၅နှစ်နီးပါးကြာပြည်တွင်းစစ်အဆုံးသတ်နိုင်မှုရည်ရွယ်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆောက်ဖို့ပြီးခဲ့တဲ့စက်တင်ဘာလမှာပဲတဘုံကောင်းစာနဲ့သမရတို့ကြားသဘောတူထားတာဖြစ်ပါတယ်။2011ခုနှစ်မှာဆူရန်နိုင်ငံကနေတောင်ဆူရန်နိုင်ငံဖြစ်လွတ်လပ်ရလာခဲ့ပြီးတဲ့နောက်တဘုံကောင်းဆောင်မာချာသမရခီယာအစိုးရမှာဒုတိယသမရတူဖြစ်နေလဲတာဝန်ယူခဲ့တာပါ။ဒါပေမဲ့လည်းအာနာလွန်ဆွဲပွဲတွေကနေနှစ်ဖက်ကောင်းဆောင်တွေကိုတစ္ဆာခံသူတွေကြားတိုက်ပွဲတွေလည်းနောက်ပိုင်းမှာပေါ်ပေါက်ခဲ့ကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေတနင်္လာနေ့မနက်ပိုင်းမှာပြန်တက်သွားပြီးတဲ့နောက်မင်းနဲ့ပိုင်းအကြံမှာပဲပင်လယ်တဲကိုပြက်ကျခဲ့ရတဲ့လေရင်ရှိရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွေ့ရှိထားပြီလို့ယူဆရပါတယ်။ဘန်ခါဘယ်လီတွန်းကျွန်းကိုပြန်တန်းစဉ်ရေဒါကနေပျောက်သွားခဲ့တဲ့ Lion Air လေကြောင်းလှန်ရဲ့လေရင်အမှတ် JT610 ရှိတဲ့နေရာကိုအတိအကျရထားပြီလို့အခိုင်အမာယုံကြည်တဲ့အကြောင်းစစ်တပ်အကြီးအကဲဟာရီဂျာဂျန်တိုကဒီကနေ့ဗုဒ္ဓဦးနေမှာပြောပါတယ်။22မီတာရှိတဲ့အရာဝတ္ထုတစ်ခုကိုအင်္ဂါနေ့ညကရှာဖွေတွေ့ရှိတဲ့အကြောင်းရေတပ်အရာရှိကလည်းအင်ဒိုနီးရှားရုပ်တံကိုပြောဆိုထားပါတယ်။ပင်လယ်ကျမ်းပြင် area အခြေကြီးရဲ့ပုံရိပ်ကိုရယူနိုင်တဲ့ scan sonar နဲ့အသေးစိတ်ပုံရိပ်တွေရယူပြီးရင်တော့ဒီအရာဝတ္ထုကိုစစ်ဆေးဖို့ရင်းငုပ်သမားတွေဆစ်လွတ်မယ်လို့လည်းရေတပ်အရာရှိကပြောဆိုသွားပါတယ်ရှင
်။ဘုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိငီထိုက်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားကြီးဝင်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြန်ပို့ရေးနိုဝင်ဘာလလယ်မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူထားပေမဲ့အချိန်မတန်သေးဘူးလို့ယူဆတဲ့အကြောင်းကုလသမဂ္ဂဘက်ကပြောဆိုရတဲ့ပတ်သက်ပြီးမြန်မာနိုင်ငံသားကြီးဝင်ကြီးဌာနကအခုလိုတုံ့ပြန်ပြောဆိုတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတတိယအကြိမ်နေရဆွန့်ခွာသူတွေပြန်လည်လက်ခံရေးပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးကိုမနေ့ကဓကာမြို့မှာကျင်းပပြီးရိုဟင်ဂျာဒုက္ခသည်83ကျော်တဲကပထမတော့ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေနေရပြန်ဖို့အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်ဘူးလို့ UNHCR ဘက်ကပြောဆိုထားတာပါမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့မြန်မာနိုင်ငံအနေနဲ့ပြန်လည်လက်ခံရေးနဲ့နေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ကအဓိကလို့ VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ဘက်ကဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှုတွေကကျွန်တော်တို့မလွတ်ခဲ့ပါဘူးခုချိန်ထိလည်းဝေဖန်မှုတွေရှိနေပါတယ်နောက်တစ်ချိန်မှာကျွန်တော်တို့ဒီလက်ခံရေးလုပ်ငန်းစဉ်တွေအောင်မြင်သွားပြီးတဲ့အချိန်မှာလည်းဝေဖန်မှုတွေကရှိနေမှာပဲဆိုတာကျွန်တော်တို့ယုံကြည်တယ်ဘာလို့ဆိုဒီဝေဖန်ဖို့လုပ်နေတဲ့လူတွေကအများကြီးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအခုမဟုတ်အောင်လည်းရှိနေဦးမှာပဲဆိုကျွန်တော်တို့ဘက်ကအဓိကလုပ်တာတော့ဒီလူပြန်လဲလက်ခံရေးလုပ်ငန်းစက်အောင်မြင်ဖို့ရေပြန်လဲနေရာချတာရေးလုပ်ငန်းစက်အောင်မြင်ဖို့ရေအဓိကကိုကျွန်တော်တို့အာရုံစိုက်ပြီးလုပ်နေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကရိုဟင်ဂျာလို့ခေါ်နေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းညှင်းဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာဒက္ကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးလျက်ရှိပါတယ်အခုဒုက္ခသည်တွေစတင်လက်ခံမဲ့အစီအစဉ်ဟာမြန်မာနိုင်ငံဘက်ကအတည်ပြုထားတဲ့ဒုက္ခသည်6000နဲ့က2600လောက်ကိုတတုပ်ပြီးတတုပ်လက်ခံဖို့သဘောတူတာဖြစ်တယ်လို့လည်းဦးဆိုးဟန်ကဆိုပါတယ
် Repatriation process ကိုလုပ်နေတာကအဓိကအားဖြင့်ပေါ့နော်ကျွန်တော်တို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံ bilateral MOU နဲ့ကျွန်တော်တို့လုပ်နေတာပါကုလသမဂ္ဂဘက်ကလည်းကျွန်တော်တို့ကဒါဟိုဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဆိုပြီးသူတို့ပြောရတာရှိပါတယ်ခင်ဗျဟုတ်ကျွန်တော်တို့ဘက်ကလည်းဒီလူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဒီဘက်မှာသူတို့ကိုပြန်လည်နေရာချထားရေးပြီးရင်သူတို့ရေးရှိနော်ဒီလူမှုဘဝပေါ့နော်လှုပ်ဘဝကြီးလှုပ်ကြိုင်စားတော့နိုင်အောင်ကျွန်တော်တို့ဒါဒီဥကကျွန်တော်တို့ဘက်မှာချိုးပန်းဆောင်ရွက်နေတာရှိပါတယ်သို့တော်လည်းကျွန်တော်တို့ဘက်ကဒီလိုဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ကျွန်တော်တို့ပို့လာတဲ့စည်ရင်းတွေပေါ့နော်ဒီလို verify လုပ်ပြီးတာကျွန်တော်တို့ဘက်မှာနေထိုင်တာမှန်ကန်တဲ့လူစည်တွေပို့လာကြပြီအဲ့ဒါတွေကကျွန်တော်တို့စပြီးပို့လာတာကဒီနှစ်မတ်လောက်တည်းကစပြီးဒီဖြစ်လို့ရတဲ့စည်ရင်းလိုက်ကျွန်တော်တို့ပို့လာတာ18တုပ်လောက်ရှိပြီပေါ့နော်ဆိုတော့အခုလက်ရှိနောက်ဆုံးနေထိုင်ရဆိုရင်တော့6000ကျော်ရှိတယ်။အခုအဲ့ဒီတည်းမှာကျွန်တော်ဘင်္ဂလားဒေ့ရှ်က2600ကိုသူပို့ပါမယ်ဆိုပြီးစပြီးတော့သူတို့ဟိုစပြောလာတာပေါ့နော်ဒါပြောလာတယ်အခုညနေနေသေးအနေထားမှာရှိပါတယ်။ဘင်္ဂလားဒေ့ရှ်ကတော့နိုဝင်ဘာလထဲမှာစပြီးပို့မယ်လို့ကျွန်တော်ပြောပါတယ်။သို့တော်လည်းဒါနှစ်ဖက်ညနေရအောင်မယ်ကျွန်တော်လက်တွေ့မှာရေးပြင်းအခြေအနေတွေပေါ့နော်။ဒီဒေတာမှာလုပ်နေတဲ့လူတွေနဲ့အလုံးညနေတိုင်ပင်ပြီးမှကျွန်တော်တို့ဒါကိုသတ်မှတ်လို့ရမှာပါ။
ရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပါတယ်ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးသီးတော်မောင်တော်ကကျေးရွာ23ရွာကိုစတင်မာလာမှာတစ်ချိန်အော်တိုဗာလာဇမ်းမှာတစ်ချိန်တွားရောက်လေလာမှုတွေလုပ်ခဲ့ပါတယ်ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်နေထိုင်အသွားလာအဆင်ပြေအောင်အားလုံးအဆင်သင့်ဖြစ်အောင်စီစဉ်ထားတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOA ကိုပြောဆိုထားပါတယ်ရှင်
မမေခါတဲ့ရင်ပြပို့ထားတာပါအခုတစ်ဆက်သေးမှာပဲဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြမကိုစလေအဖွဲ့ဒီကနေ့ဒုက္ခသည်စခန်းကိုတွားရခဲ့တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြမကိုစလေအဖွဲ့ဒီကနေ့တွားရောက်ပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းပါတယ်ဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာဖြစ်အသိမှတ်ပြုရေးနဲ့နိုင်ငံသားဖြစ်ရေးအပါအဝင်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ပါတယ်တစ်ချိန်တည်းမှာပဲဌာနေပြန်ရေးအတွက်ဒုက္ခသည်တွေကြားမှာအကြီးအကျယ်စိုးရိမ်ချက်တွေရှိနေတယ်လို့လဲကုလသမဂ္ဂအကြီးအကဲတူကသတိပေးလိုက်ပါတယ်မတ်သိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံချိုင်းဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းခဲ့ပါတယ်ဌာနေပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးနေထိုင်စားသောက်ရေးအပါအဝင်မြန်မာဘက်ကအစီအစဉ်တွေကိုရှင်းလင်းခဲ့တာပါဒုက္ခသည်တွေဘက်ကတော့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုမလားဆိုတာကိုမေးမြန်းခဲ့ကြတယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကအခုလိုပြောပါတယ
်အနေကမြန်မာဆိုတာကကောမဲဆိုလို့ဆိုရင်ဘာဆန်းနဲ့ကောမလဲကျွန်တော်တို့ရိုင်းကအသိအမှတ်ပြုစီမလားဒါမှမဟုတ်ရင်ကျွန်တော်တို့ဘင်္ဂါလီလောက်ခေါ်ကြမလားဒီဟာကိုအနေကမြန်မာဆိုတာဆရာချင်ရ people လို့ပါတယ်ဆိုလို့ကျွန်တော်ဆရာတင်ပြတယ်နိုင်ငံကြရုံဝင်တဲ့ခါမှာလာလို့ဆိုကျွန်တော်တို့ဖုန်းပြမှုရလာလို့ဆိုမရှိဘူးအဲဒါပေမဲ့သူတို့ကပြောထားတာကကျွန်တော်တို့ဒီအစ်ကကျွန်တော်တို့ကအဲ့ဒီအတိုင်းနိုင်ငံရုံးကိုကျွန်တော်တို့စာဖူးတာရှိတယ်ဒီအနီးအဲနိုင်ငံကြရုံဝင်တဲ့ခါမှာလာတဲ့ကိုကျွန်တော်တို့ကကုလိုက်ပြီးလိုက်တယ်ဒီစာကိုအဲ့ဒီစာတဲမှာလည်းပါတယ်အဲ့ဒီဟာအဲ့ဒီဟာသူတို့အဲ့ဒီမှာသွားပြီးတော့နိုင်ငံကြရုံဝင်တဲ့ခါမှာကနေသာသာဝင်ကြီးများနဲ့ဘောဟာဆိုရမစမီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့အချုံပြင်ချမယ်လို့ပြောတယ်
ဒါပြင်ရိုဟင်ဂျာဒုက္ခသည်စခန်းကကိုယ်စားလှယ်တွေကရခိုင်ပြည်နယ်တဲကလက်ရှိဒုက္ခသည်စခန်းတွေကိုဖျက်သိမ်းပြီးစခန်းတွင်းကဒုက္ခသည်တွေနေရရင်းကိုပြန်နိုင်မဲ့အခြေအနေကိုလည်းစောင့်ကြည့်လို့တယ်လို့တင်ပြခဲ့တဲ့အကြောင်းကုတူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ်
ကျွန်တော်အဲ့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေပေါ့ဗျာ ဒီ IDB တကယ်ဆက်ချိန်မှာရှိတယ်တခြားပေါ့တော့မှာရှိတယ်ကျောက်တော်မှာရှိတယ်ငယ်ဘူးမှာရှိတယ်အဲ့ဒီဒုက္ခစီစကန်ဒီကိုပထမပိုင်းမှာဖျက်ဆီးပြီးတော့သူတို့မူလနိုင်ရာကိုရှာပေးမယ်ဆိုလို့ဆိုရင်ကျွန်တော်တို့ကကုတိုင်အဲ့ဒီဟာမင်းပြီးတော့ကျွန်တော်တို့ကိုခေါ်ပြရမလို့ကျွန်တော်တို့ကုတိုင်ကုကြတကတဲ့အဲ့ဒီဘာမှဝင်တော့မှာဝင်ကြီးတို့ဒီမှာလာပြီးတော့နိုင်ငံတကာပြားကိုလည်းခင်ပြရမလို့ကျွန်တော်တို့နဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့ပူးပေါင်းကြဒီမှာအဲ့လိုဟိုအတက်ခင်ပြရမလို့ကျွန်တော်တို့ကုတိုင်အမဆူရနဲ့အင်းနိုင်ပြီးတော့ကျွန်တော်ကုတိုင်ရဲ့အဲ့ဒီအားကိုလော်ဖီမယ်ဆိုလို့ကျွန်တော်တို့ကကုစဘနဲ့ကုသွားမှာပါအဲ့လိုမျိုးကိုကျွန်တော်ဆရာချင်းကြားတ
ယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်သင့်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ရဲ့အတွက်လည်းအခုချိန်ထိတော့ဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဒုက္ခသည်တွေဌာနပြန်ရေးပထမအထောက်စားဖို့မနေ့အင်္ဂါနေ့ကသဘောတူခဲ့ကြပေမဲ့လို့လဲဒုက္ခသည်တွေချမ်းမှာတော့အကြည့်အကျဆိုးရင်ချက်တွေရှိနေတယ်လို့ကုလသမဂ္ဂစာနယ်ရိက္ခအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘက်စလေးကသတိပေးပါတယ
် But I can say very clearly from the people that I've talked to inside the camps that
ဒုက္ခသည်စခန်းတွေမှာလူတွေနဲ့တွေ့ဆုံမေးမြန်းခဲ့ရတဲ့လို့ဆိုရင်တော့အများအပြားကဘေးကင်းလုံခြုံမှုရှိလို့ရှိရင်ပြန်ကျင်နေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမလားဆိုတာကတော့ကျွန်တော်လည်းမသိပါဘူးသူတို့နေရာမှာဝန်ခံစားကြည့်တော့ကျွန်တော်အနေနဲ့လည်းဌာနပြန်ရေးအပေါ်မှာအကြီးအကျယ်စိုးရင်ချက်တချို့ရှိပါတယ်စခန်းတွေကလူတွေစီကလည်းအကြီးအကျယ်စိုးရင်ချက်တွေကိုကြားခဲ့ရပါတယ်ဘယ်အချိန်နည်းမျိုးပဲဖြစ်ဖြစ်မပြန်ကျင်ဘူးဆိုတဲ့လူလည်းရှိပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရတော့လာမယ့်နိုဝင်ဘာလ15ရက်နေ့မှာရိုဟင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း 9,000 ကျော်စပြီးဌာနပြန်ကြဖို့ရှိနေပါတယ်ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်တောင်းဆိုချက်တွေကိုမြန်မာဘက်ကမလိုက်ရောရင်ဌာနမပြန်ဘူးလို့လည်းပြောဆိုနေကြပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီယိုမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တာပေါ့ပြန်လည်စီစဉ်နေတဲ့အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကမနေ့ကနေပြည်တော်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာပြောကြားသွားပါတယ်တဖက်နိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်တွေကိုကမန်တိုင်းသားအဖြစ်မှတ်ပုံတင်ထုတ်ပေးနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ရှင်းလင်းသွားတာလည်းဖြစ်ပါတယ် VOA သတင်းတောက်အကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
ကျောင်းနီမော်ကြီးရွာကလူဦးရေ 3,000 ကျော်ကိုဩဂုတ်လအတွင်းကကမန်တိုင်းရင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးရမှာတိုင်းရင်းသားမဟုတ်တဲ့သူတွေပါဝင်တယ်ဘင်္ဂလီခေါ်တစ်ဖက်နိုင်ငံကတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေပါဝင်တယ်ဆိုပြီးတော့ကမန်တိုင်းရင်းသားပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတွေကကန့်ကွက်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စီးစစ်နေတဲ့အကြောင်းနဲ့မှတ်ပုံတင်ထုတ်ပေးထားသူတွေဟာနိုင်ငံသားအဖြစ်အရေးချင်းပြည့်သူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့လုပ်ငန်းခွင်အတွင်းထိခိုက်မှုဆိုင်ရာအသိအမြင်ဘူဒုဒမြဝီရေးအလုံယုံဆွေးနွေးပွဲခိတ္တနားနေချိန်မှာပြည်တော်စုဝင်ကြီးဦးသိန်းစွေကသတင်းတောက်တွေကိုပြောဆိုသွားတာ
ပါကမန်အစ်စ်လာနော်ကမန်နဲ့ဒင်္ဂါလေးရောင်းနေသလားဒါလေးကတော့သူ့ရဲ့မျိုးစင်ဆက်ထောက်ထားတယ်ဟိုလိုက်ပုံမှာစစ်စစ်နေပါတယ်ဟိုပြောချင်တာကတော့ဘူးထုတ်ပေးတဲ့ဟာလေးကနိုင်ငံသားရေချင်းပြည်သူအားလုံးကိုထုတ်ပေးတာဖြစ်ပါတယ်လူမျိုးကိစ္စလေးတစ်ခုဒါအသေးစိတ်စစ်စစ်ဖို့လိုတဲ့အတွက်သူ့ချင်းစီရဲ့နော်ထောက်ထားစာရွက်စာတမ်းတွေအဲ့ဒါတွေကိုအတိအကျပြန်လည်လာနေတယ်ဥပဒေနဲ့ချင်းချင်းထိုးနေပါတယ
်ကျောင်းနီမော်ကျေးရွာမှာနိုင်ငံသားမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းဆောင်ရွက်တာမဟုတ်တဲ့အတွက်ဒီလိုရဟာနိုင်ငံတော်အချုပ်အခြာအာဏာကိုထိခိုက်စေတယ်ဆိုပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တော်စုဝန်ကြီးဦးသိန်းစွေကတော့ထုတ်ပေးပြီးသားသူတွေနဲ့ပတ်သက်လို့အမှားယွင်းရှိတယ်ဆိုရင်တောင်သူတို့ဘက်ကပြန်လည်ခုခံခြေပခွင့်ပေးရမယ်လို့ဆိုပါတယ
်ဥပဒေနဲ့အညီရတဲ့များတဲ့နော်နိုင်ငံသားအစ်စ်တန်းအခုရရမယ်မရတဲ့များတဲ့လူတွေကိုမရတဲ့မှာမရတင်စီရပါဘူးဒါနဲ့ဌာနရဲ့ယက်တိချက်နိုင်ငံတော်ရဲ့ယက်တိချက်ပါပဲဒါဒါလည်းပဲဝန်လင်းမြန်သားသားဆောင်ရွက်မှာဖြစ်ပါတယ်ခုနပြောတဲ့ထုတ်ပေးပြီးသားလူတွေတကယ်လို့များအမှားယွင်းရှိသွားရင်တော့မှသူတို့ရဲ့ထောက်ထားသူတို့ဘက်ကပြန် defend လုပ်ဖို့ခွင့်ရေးပေးရပါဘူးကာကွယ်မှုခွင့်ကောင်ရှင်းလင်းမှုခွင့်ရေးပေးပြီးပြီးရင်ဒါဆုံးပြတ်တာကတော့ဥပဒေနဲ့ညီပဲဆုံးပြတ်တော့မှာဖြစ်ပါတယ်ဒါကိုစိုးရိမ်ကြမှာရှိပါဘူးလို့လည်းပြောချင်ပါတယ်
မ mat bon tin thauk pe ni de kaisa ko pyan le si si bo ne ma yuen thauk pe de so yin yauk tein pe bu yakhai pi ne lut daw ga le pi daw su su ya ko tai twon tha ba le pi daw su win ji u tein sui ga yakhai pi ne lut daw ni ne kan kwat khwen shi de lo le pyo so ba le တူချင်းစီနဲ့ပတ်သက်လို့အထောက်အထားခိုင်ခိုင်မာမာပြနိုင်ဖို့တော့အချိန်ယူရမယ်လို့ဆိုပါတယ
်။ဦးကြီးနေနဲ့တာဝန်ယူပါတယ်။ကိစ္စအားလုံးကိုရှင်းလင်းပြီးတော့မှတူချင်းစီလိုက်သူ့ကိုဘာဖြစ်လို့ဒီဟာကိုပေးရတယ်သူ့ကိုဘာဖြစ်လို့ဒီဟာကိုနော်ဥမာဟိုကမန်လို့ပေးရတယ်သူ့ကိုဘင်္ဂါလီလို့ပေးရတယ်စတဲ့ဟာကိုခိုင်မာဖို့လိုပါတယ်။ဒါလေးကတော့အချိန်ယူရပါမယ်။နည်းနည်းလေးအချိန်ယူတလားတော့အဲ့လားတုန်းကလူက3,000ကျော်ရှိတဲ့အတွက်များတယ်လို့မပြောနိုင်ပါဘူး။ဒီဟာတော့ပြင်ပြမှုတဲ့တရားမှုကိုပူဇော်ပြီးတယ်ဒါလေးတော့နားလည်ပေးပါလို့ပြောချင်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမော်ကြေးရွာကိုရောက်လာပြီးတော့လူကြီးရေစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်ကြောက်နေမော်ကြေးရွာမှာရှိတဲ့စည်ရင်းအရအမှန်တကယ်ကမန်တိုင်းရင်းသားဥယျာဉ်300နီးပါးသာရှိတယ်ဆိုပြီးတော့ရန်ပြဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကလည်းကန့်ကွက်ခဲ့ပါတယ်အစ္စလမ်ဘာသာဝင်ကြောက်နေမော်ကြေးရွာသားတူကတော့မပုံတင်ထုတ်ပေးတဲ့ကိစ္စမှာအစိုးရဘက်ကဥပဒေနဲ့အညီဆောင်ရွက်ပေးတယ်လို့ယူဆကြောင်း VOA ကိုပြောဆိုပါရယ်သမရယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေးကဘင်္ဂလီတွေကိုကမန်တိုင်းရင်းသားတွေဆိုပြီးတော့နိုင်ငံသားစီစီရေးကပ်ပြားလှုပ်ပေးဖို့အစိုးရမှာ policy မရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါရခင်ဗျာ
ကိုစီတူတင်ပေးဖို့ထားတာပါအခုကျမတို့အတန်းလွှင့်နေတဲ့ radio season ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုင်းထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV season ကိုကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်အခုတော့ကြန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ပါကစ္စတန်ဥပဒေအရတည်ထောင်ပြစ်ပင်းနိုင်တဲ့အစ္စလမ်ဘာသာပေါ်စော်ကားမှုဆွဲခြင်းနဲ့ခရီးယံမျိုးသမီးတူအပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီနေ့မှပဲဖိဖျက်လိုက်ပါတယ်။ထူးထူးခြားခြားတရားစီရင်ချက်ပေါ်အစ္စလမ်ဘာသာရေးဆွဲပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့သလိုအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာပါတယ်။ယမနေ့ငယ်မှာ3နှစ်ကျော်ကြာတိုက်ခိုက်မှုတွေကိုငြင်းငြင်းချင်းချင်းနဲ့ရေရှည်အဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရဲဆဲရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂထုကိုယ်စားရဲ့ဆွေရနိုင်ငံကငြင်းငြင်းဆွေးနွေးပွဲမှာအလုံးအပြစ်ခတ်ရဲဆဲပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပူယိုကလည်းကုလသမဂ္ဂထုကိုယ်စားရဲ့လုပ်ငန်းတွေကိုအားပေးဖို့နဲ့ငြင်းငြင်းဆွေးနွေးပွဲတွေကိုဦးတည်စေမယ်အပြစ်ခတ်ရဲဆဲကြီးညာချဖို့လည်းကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာပြီးခဲ့တဲ့စနေနေ့ကတနတ်သမားတူလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးခဲ့တဲ့ Tree of Life ကျူပီယာကျောင်းကိုသမ္မတတော်မယ်လနီယာနဲ့အတူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့သမ္မတတော်နဲ့ Trump COE ခီးစစ်တွေပြန်လည်စတင်လိုက်ပါတယ်သမ္မတနဲ့သမ္မတကတော်တို့မနေ့ကကျူပီယာကျောင်းကိုတွားရောက်ရမှာတော့ကျူပါသာဝင်သမက်ဖြစ်သူ Jared Kushner နဲ့အတူလက်ထပ်ပြီးတဲ့နောက်ကျူပါသာကိုကူပြောင်းခဲ့တဲ့သမီးဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတော့အဖြစ်ရှေ့လလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းနောက်နေရပြန်ရေးအစီအစဉ်ကိုအရင်စလိုတောင်းမို့အချိန်တန်ခင်မှာမစတင်တဲ့အကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric မနေ့လုံးကပြောဆိုလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Skip Sisk ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာဆင်နိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is